မေရိကန်ပြည်အောင်စုရှီကာဂိုမြို့မှာကျင်းပတဲ့ဒီမိုကရက်ပါတီရဲ့နိုင်ငံလုံးဆိုင်ရာညီလာခံပထမဆုံးနေ့မှာတော့သမ္မတဂျိုဘိုင်ဒန်မိကွန်းပြောဖို့ရှိနေပါတယ်။သမ္မတဘိုင်ဒန်အတွက်ကတော့သူထမ်းဆောင်ခဲ့တဲ့သမ္မတရာထူးကိုဂုဏ်ပြုကျင်းပတဲ့နေ့လည်းဖြစ်ပါတယ်။ပါတီညီလာခံမှာတယောက်မိကွန်းပြောကြားမဲ့သူတွေတဲ့ United Auto Workers အလို့သမားသမဂ္ဂရဲ့ဥက္ကဋ္ဌလည်းနောက်နိုင်ငံရေးဝန်ကြီးဟောင်းဟယ်လရီကလင်တန်လွှတ်တော်အမတ်တွေနဲ့ပြည်내အုပ်ချုပ်ရေးမှူးတချို့လည်းပါဝင်ကြပါတယ်။အစည်းအဝေးအများစုကတော့သမ္မတဘိုင်ဒန်ရဲ့အောင်မြင်မှုမှတ်တမ်းတွေကိုအာယွန်ဆိုက်ဂုံပြူပြောဆိုကြမှာဖြစ်ပြီးတော့နောက်မျိုးဆက်တွေအထိတယောက်မှုရှိစေမဲ့ဒီမိုကရက်တိုရဲ့စိတ်ကူးရင်မျှော်လင့်ခဲ့ကြတဲ့မူဝါဒတွေအပါအဝင်အထင်ကြီးဥပဒေတွေကိုအတည်ပြုပြဋ္ဌာန်းနိုင်ခဲ့တဲ့အချက်တွေလည်းထည့်သွင်းပြောဆိုဖို့ရှိပါတယ်။တစ်ချိန်တည်းမှာပဲဥတုရာသီပြောင်းလဲမှုလူဒန်းစားမညီမျှမှုမျိုးပွားမှုအခွင့်အရေးနဲ့ဂါဇာစစ်ပွဲဆတဲ့အကြောင်းအရာတွေပေါ်မှာအာယွန်ဆိုက်မှုရလာအောင်ဆန္ဒပြမဲ့သူတွေညီလာခံကျင်းပရာနေရာရှိမှလူတွေစုုံရောက်ရှိနေပါတယ်။ชิคาโกတာဝန်ရှိသူတွေကလည်းဆနာပြဝဲတွေငင်းကြကြဖြစ်အောင်လို့ဆောင်ရွက်သွားမယ်လို့ပြောထားပါတယ်။ညီလာခံကျင်းပတဲ့သတင်းတစ်ပတ်လုံးဆနာပြဝဲတွေအနီးမှာရဲတပ်ဖွဲ့ကိုနေရာချထားမယ်လို့လည်းရဲအာဏာပိုင်တို့ကပြောဆိုထားပါတယ်ခင်ဗျာ။